ဆိုင်းဆရာညဘူးလေးဟာဒီကနေ့မနေ့7နှစ်လောက်ကမန္တလေးမြို့မှာပဲနှလုံးရောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်။ဆရာညဘူးလေးရဲ့ဇာပနာကိုတွားရောက်ခဲ့တဲ့သတင်းသမားတဦးကဇာပနာကိုမန္တလေးမြို့ကလူထုတိုက်မှာပဲပြင်ဆင်ထားကြောင်းနဲ့တကြုံမဲ့နေ့ရက်ကိုမသိရသေးကြောင်း VOA ကိုအခုလိုပြောပါတယ
်။7နှစ်လောက်မှကျွန်တော်သတင်းကြားတော့ကျွန်တော်ဓာတ်စုကိုနေတဲ့အချိန်မှာဆရာ300ဟုတ်တယ်လို့ပြောတယ်နှလုံးပေါက်ပြီးတော့ဖြစ်သွားတာလို့ပြောတယ်ချက်ချင်းသွားလိုက်တယ်။အဲ့တော့လူထုတိုက်ကိုတောက်တာပေါ့နော်။အခုတော့ဒီဗီဒီယိုကျွန်တော်မေးခဲ့တယ်ပြီးတော့အချိန်သာပနာလုပ်ရဲတော့မတိုင်မရသေးဘူးထိတာလည်းမရရသေးတဲ့အတွက်အချိန်ကြီးတာကိုပြောနိုင်နေဘူးလို့ဒီကြီးကပြောပါတယ်ခင်ဗျာ
ဒီမနေ့ကွယ်လွန်သွားတဲ့ဆရာညီပူလေးဟာလူတူဦးလာနဲ့လူတူတော်မာတို့ရဲ့ပြင်စမများအငယ်ဆုံးသားဖြစ်ပါတယ်ဆရာညီပူလေးဟာဝတ္ထုတို့ဝတ္ထုရှေများစွာရေးခဲ့တယ်လို့မိဘအမွေနေ့ဖြစ်တဲ့လူတူကြီးပွားရေးစာအုပ်ထုတ်ဝေရေးလုပ်ငန်းကိုလည်းလက်ဆင့်ကမ်းဆက်လက်ဆောင်ရွက်ခဲ့သူတူဦးဖြစ်ပါတယ်သူကွယ်လွန်တာနဲ့ပတ်သက်ပြီးမန္တလေးမြို့ကဆာရေးဆရာစုငတ်ကစာပေနဲ့အတွက်ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ပြောပါတယ
်။သူကဒီနာမည်ကြီးဆာရေးဆရာလည်းဖြစ်တယ်လေ။နောက်တစ်ခုကပို့ပြီးတော့သင်ရှားတာတော့လူလူကဒူးတော်မှာဆိုတဲ့မိဘနှစ်ပါးရဲ့ဒီအစဉ်အလာနဲ့လည်းသူကအလာအမွေဆက်ခံတဲ့သူပဲလေ။အချောင်လုံးကလည်းမိဘတွေကလည်းမြန်မာစာပေအကျိုးအတွေ့ရောမြန်မာရင်ကျေးမှုအကျိုးအတွေ့ရောတရင်းသာလောကစာပေလောကရောဒါရှေ့ဆောင်ကြီးတွေပဲလေ။နောက်ဆရာညီမလေးကိုနိုင်ကလည်းဒီမြမဝတ္ထုရှေဝတ္ထုတို့ဒါသူဟာထင်ရင်ရှားရှားရှိခဲ့တဲ့ပုံကိုပဲလေနော်သူအများကြီးအလုံးလုံးနိုင်တယ်နောက်တစ်ခုကသူလှုပ်ဖို့ဟာဒီလေသူအများကြီးရှိတဲ့သူပဲလေဒီပုံကိုဒီလိုအထင်မှာပဲသုံးရှုံးသွားတယ်ဆုံးရတယ်ဆိုတော့မြမစာပေလောကတွေရောဒီအလုံးရင်ကျင်းမှုမျက်နှာသာတွေရောဖက်ဖက်ကပေါ့ဗျာသုံးရှုံးမှုကြီးပါသုံးရှုံးမှုကြီးဆိုတာသူအလုံးလုံးနိုင်လေလို့နော်
ဆရာညီပူလေးဟာ2016ခုနှစ်မှာရာတဟန်နဲ့ရေးသားတဲ့ထက်မြက်တဲ့ဓားသွားပေါ်ကချုံမြမြပြားရည်စဲလို့အမည်ရတဲ့ဆရာဝန်ကြီးနာဂဦးသိန်းလိုင်အကြောင်းအထုပ်ပတ်တီစာအုပ်နဲ့မြို့သားစာပေစုရခဲ့ပါတယ်။မြမပြေကထင်ရှားသူတွေအကြောင်းကိုရာတဟန်အထုပ်ပတ်တီစာအုပ်တွေဆက်လက်ရေးသားဖို့စီစဉ်နေစက်မှာကွယ်လွန်ခဲ့တာလည်းဖြစ်ပါတယ်။ဆရာညီပူလေးနဲ့ပတ်သက်ပြီးအမတ်တရအဖြစ်ဆုံးကတော့လူငယ်တွေကိုနေရာပေးတာပဲဖြစ်ကြောင်းဆရာစုငတ်ကအခုလိုဆက်ပြောပါတယ်။
အထူးသဖြင့်သူကစာပေမှာမှန်မှန်ကန်ကန်လောက်ကင်တဲ့နောက်မျိုးဆက်အတွက်ဆိုရင်သူကအကုန်လုံးသူကလက်ကမ်းတယ်အကူအညီပေးတယ်နော်ဒီပကုန်းကြောင်းတာဝန်ပေးတယ်ပေါ့ဗျာဒီလိုပုံကိုပါနော်နောက်သူအားသာချက်ကသူကလူငွေပိုင်းအင်မတန်ကောင်းနေဗျာသူရှင်သူကမျိုးဆက်တဲ့ဒီမှာသူပေးမှာသူအဲ့လိုပေါ့သူအကူအညီပေးပြီးတော့သူအဲ့လိုပကုန်းထမ်းတင်ပေးတဲ့ဟာဒီအများကြီးပါအဲ့အတွက်သူကအင်မတန်တော်ပါတယ်ဗျာ
ဆရာညီပူလေးဟာစာပေလောကမှာလူတီများထင်ရှားရုံမကပဲနိုင်ငံရေးအရာလဲအမှန်တရားဘက်ကယက်တီပါဝင်ခဲ့သူနိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်ပါတယ်တော်ရင်ဘကပမှာရောက်နေတဲ့အကူဖြစ်သူဖိုးတန်ချောင်းနဲ့အဆက်အသွယ်လုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖခင်လူတူဦးလာမိခင်လူတူတော်မာတို့နဲ့အတူ1988ခုနှစ်ဩဂုတ်လ27ရက်နေ့ကထိမ့်သိမ်းခံခဲ့ရပြီးမန္တလေးထောင်မှာ9လအချုပ်ခံခဲ့ရပါတယ်အဲဒီနောက်1988ခုနှစ်ဒီမိုကရေစီရေတော်ပုံကာလမှာလဲဖမ်းဆီးခံခဲ့ရပြီးတရက်ထောင်မှာအချုပ်ခံခဲ့ရဘူးပါတယ်။ဆရာညီပူလေးဟာ1952ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာမွေးဖွားခဲ့ပြီးအမည်ရင်းကဦးငင်းချန်းခေါ်ဘုံညိုဖြစ်ပါတယ်။သူ့ရဲ့ထင်ရှားတဲ့စာအုပ်တွေမှာမြေတကြီးငိန်သက်1မိနစ်လာမင်းရဲ့ချူတာတဲ့လက်ခုပ်တံလီဒိုဟူကောင်းမင်းချစ်မဆုညာစတဲ့စာအုပ်တွေဖြစ်ပါတယ်။သူဟာအာကစားမှာမန္တလေးတိုင်းရဲ့ပနာမတိုင်းလက်ရွေးစင်ဘလုံးသမားဖြစ်ပြီးပကြင်းနဲ့ဓာတ်ပုံအမှုပညာမှာလဲဝါသနာကြီးသူဖြစ်ပါတယ်။ငင်းချမ်းစိမ့်လန်းအမည်နဲ့ဓာတ်ပုံပြဝဲကျင့်ပဘူးသလိုမကွယ်လွန်မီမှာတော့ပကြီးကားတွေအစင်တစိုက်ရေးဆွဲနေခဲ့ပါတယ်။ဆိုင်းဆရာညီပူလေးဟာကွယ်လွန်ချိန်မှာအသက်82နှစ်ရှိပြီဖြစ်ပြီးဇနီးဒေါ်တင်ဝင်းတာသမီ3ယောက်နဲ့ညီလေးယောက်ကျန်ရစ်ခဲ့ပါတယ်ခင်ဗျာ။